မေလ31ရက်နေ့ကအရှန်ရီဗျူးသတင်းစာမှာမရေရာတဲ့လမ်းကြောင်းပေါ်မှာပဲရှိနေသေးတဲ့မြန်မာငင်းချမ်းရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံရေးသူတွေဒီရစ်ချတ်ဟော်ဆေးရဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မေလ24ရက်နေ့ကနေ29ရက်နေ့ထိကျင်းပခဲ့တဲ့ဒုတိယကြိမ်ငင်းချမ်းရေးဆွေးနွေးပွဲဟာမျှော်လင့်မှထားတဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ပဲချုပ်ရင်းအားနည်းချက်တွေနဲ့အခက်အခဲတွေကိုလည်းမြင်တွေ့ခဲ့ရတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အခုဒီဒုတိယကြိမ်ငင်းချမ်းရေးညီလာခံဟာမကျင်းပသေးခင်အထိအစင်မချောခဲ့ပဲ3လလောက်နှောင့်နှေးကြံ့ကြံ့နေခဲ့ရပါတယ်တဲ့ UWSA ဝတ်တပ်ဖွဲ့ဥဆောင်တဲ့ဖွဲ့တွေပူးပေါင်းပြီးအုပ်စုတစ်ခုအနေနဲ့တက်ရောက်မဲ့ကိစ္စတွေအပါအဝင်မလွဲမချောင်နိုင်တဲ့အခက်အခဲတွေရှိခဲ့ပါတယ်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မေလ16ရက်နေ့ကတရုတ်ပြည်ရဲ့ One Belt One Road ဒေသတွင်းစီးပွားရေးဇင်းကြံပတ်လန်းဖော်ဆောင်ရေးဆိုင်ရာဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်ဖင်တို့တွေ့ဆုံခဲ့ကြပါတယ်အဲ့ဒီတွေ့ဆုံမှုရဲ့ရလဒ်အနေနဲ့ညီချင်းညီလာခံမစခင်ဝတ်တပ်ဖွဲ့အပါအဝင်အဖွဲ့ခုနှစ်ဖွဲ့ရဲ့ကိုယ်စားလှယ်တွေကိုတရုတ်ကယူနန်ပြည်နယ်ကုမင်းမြို့မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့ဒီနောက်မှာတော့ငင်းချာရေးညီလာခံမစခင်ညနေပိုင်းမှာပဲဝတ်တပ်ဖွဲ့ဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်အစိုးရရဲ့လေယာဉ်နဲ့နေပြည်တော်ကိုရောက်ရှိလာခဲ့ကြတယ်လို့ဆောင်းမားမှာဖော်ပြပါတယ်။လက်နက်ကိုင်အဖွဲ့21ဖွဲ့တည်းက NCA အပြည့်ရဲ့လက်မှတ်ရေးထိုးပြီးအဖွဲ့10ဖွဲ့နဲ့ဝတ်တပ်ဖွဲ့ဥဆောင်တဲ့မဟာမိတ်အဖွဲ့ခုနှစ်ဖွဲ့စုစုပေါင်း15ဖွဲ့တက်ရောက်နိုင်ခဲ့ပါတယ်။အဲ့ဒါဟာအရေးကြီးတဲ့အောင်မြင်မှုလို့မှတ်ယူနိုင်ပါတယ်တဲ့။ဒါအပြင်တမတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဘူကန်ပလောင်တီယန်အလီရခိုင်အေအေတပ်ဖွဲ့တွေရဲ့ကုစလဲတွေလည်းပါဝင်လာခဲ့ပါတယ်။ဝတ်တပ်ဖွဲ့ဥဆောင်တဲ့အဖွဲ့ဟာညင်ချင်းချင်းညီလာခံဖွင့်ပွဲနဲ့ညစာစပွဲကိုသာတက်ရောက်ခဲ့ပြီးတော့အရေးကြီးတဲ့ဆွေးနွေးပွဲတွေကိုမတက်ရောက်ခဲ့ပဲညီလာခံမပြီးဆုံးခင်မှာပဲမေလ29ရက်နေ့မှာကုမင်းမြို့ကိုပြန်သွားခဲ့ကြလို့ပဲဖြစ်ပါတယ်။တစ်ဖက်မှာလည်းညင်ချင်းချင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးပါဝင်သူတွေအထူးသဖြင့် NCA အပြည့်အစုံလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအတော်ကလေးစစ်တမ်းမကြဖြစ်ကြရတယ်လို့သိရပါတယ်တဲ့အစိုးရနဲ့စစ်တပ်ရဲ့အနေထားပူးပေါင်းဆောင်ရွက်မှုတဲ့တစ်ဖက်သက်လမ်းစဉ်ကိုပုံမူကျင့်သုံးတာတွေအပေါ်စိုးရိမ်မကင်းဖြစ်လာကြတယ်လို့ဆောင်းပါးကဆိုပါတယ်ဒါအပြင်ဆွေးနွေးပွဲမှာအဆိုတင်တဲ့ကိစ္စသဘောတူလက်ခံတဲ့ကိစ္စဆိုင်းယားပြည်နယ်တွေရဲ့အခြေခံဥပဒေရေးဆွဲခွင့်စတဲ့ပြဿနာတွေအဲ့ဒါအပြင်1948ပင်လုံစာချုပ်ပါခွဲထွက်ခွင့်ကိစ္စကလည်းအင်မတန်ကြီးမားတဲ့ပြဿနာဖြစ်နေစေပါပဲလို့ဆောင်းပါးရှင်ရစ်ချတ်ဟော်ဆေးကရေးသားခဲ့ပါတယ်တော်တော်ရှင်းပါခင်ဗျာဇူလိုင်လ25ရက်ဂျပန်အခြေစိုက်ဒီပလိုမက်စာဆောင်မှာမြန်မာမျိုးကိုရီးယားဆက်ဆံရေးနဲ့အမေရိကန်ပြည်ထောင်စုဆိုတဲ့ကောင်းစင်နဲ့သုံးသက်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျိုးဆက်ယွန်းဟာသူ့ရဲ့ဇူလိုင်17ရက်ကနေ18ရက်နေ့အထိအရှေ့တောင်အာရှခရီးစဉ်အတွင်းမြန်မာနိုင်ငံကိုဝင်ရောက်လာခဲ့ပါတယ်အဓိကအကြောင်းကတော့မြောက်ကိုရီးယားနဲ့မဆက်ဆံဖို့မြန်မာကိုလာရောက်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်တကယ်တော့မြောက်ကိုရီးယားနဲ့မြန်မာမြောက်ကိုရီးယားနဲ့အရှေ့တောင်အာရှနိုင်ငံတွေကြားဆက်ဆံရေးဟာအစ်စ်အဆန်းတော့မဟုတ်ပါဘူးတဲ့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးပြွင့်ပွင့်လင်းလင်းမသိမမြင်ရပေမဲ့မြောက်ကိုရီးယားလက်နက်ပစ္စည်းတွေမြန်မာစစ်တပ်ကိုတင်ပို့ရောင်းချနေတာအပါအဝင်စစ်ရေးအရာဆက်ဆံတွေတိုးမြင့်လာနေတဲ့သတင်းတွေကတော့မှန်မှန်ကြီးထွက်ပေါ်နေကြတာပါတဲ့နှစ်နိုင်ငံစစ်ရေးဆက်ဆံမှုမှာ2020ကနေ2030ပြည့်နှစ်တွေအတွင်းလက်နက်ပစ္စည်းအကြောင်းအဝယ်ပြင်တခြားစစ်ရေးဆိုင်ရာနည်းပညာအကူအညီတွေအပြန်အလှန်ဆက်ဆံမှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းပေါ်ထွက်လာခဲ့ပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်မှာမြန်မာကိုစီးပွားရေးအရာပိတ်ဆို့အရေးယူထားခဲ့တာတွေကိုဖျက်ရှားပေးလိုက်ပြီးတော့နှစ်နိုင်ငံသမိုင်းဝင်ဆက်ဆံရေးစပြီးတော့ဖွင့်လိုက်ပေမဲ့မြန်မာစစ်တပ်အရာရှိတချို့ဟာမြောက်ကိုရီးယားနဲ့အပြန်အလှန်ဆက်ဆံရေးဆက်ပြီးတော့ရှိနေသေးတယ်ဆိုတဲ့ပြောသံဆိုသံတွေတရားဝင်ရောအလို့သဘောပါပြောဆိုနေကြတာတွေလည်းရှိပါတယ်တဲ့။အဲ့ဒီလိုပြောဆိုနေကြတာတွေထဲမှာမြန်မာနိုင်ငံကာကွယ်ရေးဝန်ကြီးဌာနစစ်လက်နက်ပစ္စည်းထုတ်လုပ်ရေးဌာနနဲ့နှိမ့်နွယ်ပတ်သက်နေတဲ့သူတွေကမြောက်ကိုရီးယားကနေပြည်တော်ကိုလက်နက်ပစ္စည်းတွေတရားမဝင်ရောက်ချနေတဲ့အကြောင်းပြောအဆိုတွေကလည်းရှိနေပါတယ်တဲ့အခုသမ္မတဒေါ်နယ်ထရန့်လက်ထက်မှာလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့တိုက်ချင်းပြင်းဒုံးမြန်ဆက်သတ်မှုအောင်မြင်ခဲ့တာနဲ့အတူမြန်မာပါအဝင်အာဆီယံနိုင်ငံတွေမြောက်ကိုရီးယားနဲ့အဆက်အဆံမလုပ်ရေးဟာအမေရိကန်အစိုးရရဲ့ဦးစားပေးစည်းရုံးထဲမှာပါဝင်လာခဲ့ပါတယ်ဒါကြောင့်လဲအခုဂျိုးဆက်ဂျွန်ရဲ့မြန်မာပြည်ခရီးစဉ်မှာမြောက်ကိုရီးယားကိစ္စကထိတ်ဆုံးမှရှိနေတာဟာမဆန်းလှပါဘူးတဲ့ဒါပေမဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကတော့မြန်မာနိုင်ငံအနေနဲ့ရန်သူမရှိမိတ်ဆွေသာရှိကြောင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်တာကိုမြန်မာနိုင်ငံအနေနဲ့မြင်တွေ့လိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဌာနကအမည်မဖော်လိုသူအရာရှိတဦးကတော့တကယ်လို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညုံကြီးအတွက်စိုးရင်စရာတွေဖြစ်လာပြီးဆိုရင်တော့ပိတ်ဆို့အရေးယူတာအပါအဝင်တခြားလက်နက်တွေကိုထုတ်ပြီးတော့သုံးရမှာပဲလို့ပြောဆိုကြောင်းဒီပလိုမက်စာဆောင်ဆောင်းပါးကဖော်ပြပါတယ်